အခုတစ်ခါတော့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပြည်သူနဲ့အတူဆိုတဲ့စောင်းပုံနဲ့အညီပြည်သူနဲ့ထိတွေ့ဆက်ဆံရမှာမောက်မစွာမဆက်ဆံမိဖို့နဲ့နိုင်ငံအာဏာဆက်တောင်းဝန်ယူဖို့ဆိုရင်ပြည်သူကရုံးကြီးလွှဲအပ်လာတဲ့အာဏာဖြစ်ဖို့လိုတယ်လို့ဒီနေ့ကျင်းပတဲ့ပထမဘူကော်မတီတရမအချင်းအစည်းအဝေးမှာပါတီရဲ့အကြီးတန်းတောင်းဝန်ရှိသူတို့ကပြောကြားလိုက်ပါတယ်။ဒီအစည်းအဝေးကိုမြန်မာနိုင်ငံတဝန်းကတိုင်းဒေသကြီးဝန်ကြီးချုပ်တွေနဲ့လွတ်တော်ဥက္ကဋ္ဌအပါအဝင်လွတ်တော်ကိုယ်စားလှယ်တွေဘူကော်မတီအစင်းစင်းကပါတီဝင်တွေတက်ရောက်ခဲ့ကြပါတယ်။ရန်ကုန်တိုင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ဘူယုံမှာဇွန်လ24ရက်နဲ့25ရက်နေ့ရက်သက်တိုက်ကျင်းပမယ်အဓိကဆွေးနွေးပွဲမှာဒီအဓိကဆွေးနွေးပြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ဒီကနေ့အစည်းအဝေးမှာတဘာပတိဖြစ်တာဝန်ယူတဲ့ဦးအောင်ကြည်ညွန့်ကို VOA မြန်မာပိုင်းကမတ်စုမုံကဆက်သွယ်မြင့်တဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ်
။အဓိကအချက်ကကြတော့ပြည်သူနဲ့အတူဆိုတဲ့ကျွေးကြော်သားနဲ့တွားနေတာဖြစ်တဲ့အတွက်တို့ကပါတီဝင်တွေကပါတီမှာတာဝန်ရှိတဲ့သူတွေကပြည်သူတွေရဲ့အတန်ပြည်သူတွေရဲ့ပဂရိအခြေအနေကိုသိရှိနိုင်လို့ရဆိုရင်ပြည်သူတွေနဲ့ဆက်ဆံတဲ့အခါမှာရေကြီးတိမ်မွေးဖို့မောက်မှန်မှုတွေမရှိဘူးပြည်သူတွေရဲ့အတန်ကိုနားထောင်မှုဆိုတာအင်တန်အရေးကြီးတယ်ဆိုတဲ့အချက်တစ်ချက်ပေါ့နော်။နောက်ဒုတိယတစ်ချက်ကတကယ်ဆောင်ရွက်တဲ့အခါမှာသူကဘာလို့ရမလဲဆိုရင်ပါတီထဲမှာရှိတဲ့သူတွေကသူအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရှေးမဆွာကလေးကိုကညှို့မှန်းထားတဲ့ပန်းတိုင်ဟာတိုင်းပြည်တွေအင်မတန်မှပြုပြင်ပြောင်းလဲတဲ့အချက်တွေအများကြီးအတွက်ကိုညှို့နှင့်ထားတာဖြစ်တဲ့အတွက်သွားရမခီးရရှိကြဦးမယ်အဲ့ဒါတွေကိုမျက်နှာမူပြီးတဲ့အခါကျတော့စုစုစည်းစည်းနဲ့ညီညီညွတ်နဲ့ပူးပေါင်းဆောင်ရွက်တတ်တဲ့အလေးထားတွေရှိဖို့လိုမယ်အဲ့ဒါပြောခြင်းနဲ့နောက်တစ်ခုကကျတော့တကယ်ဆိုရင်သူပါတီထဲမှာသတ်မှတ်ထားတဲ့စီမင်းစည်းကမ်းများဒီပါတီရငကူတဲ့ကူကရည်ရွယ်ခဲ့တဲ့ညွန်မှန်းချက်တွေ policy တွေအပေါ်မှာမူတည်ပြီးတော့အကောင့်အထည်ဖော်နိုင်ဖို့ရလိုအပ်တဲ့စီမင်းစည်းကမ်းတွေကိုချမှတ်ထားတာဖြစ်တဲ့အတွက်ကြောင့်စီမင်းစည်းကမ်းတွေအတိုင်းလိုက်နာဆောင်ရွက်ကြဖို့လိုမယ်စီမင်းစည်းကမ်းဖောက်ဖျက်ခြင်းဟာပါတီရဲ့မူ policy တွေနဲ့ရည်ရွယ်ချက်ပန်းနိုင်ကိုအနှောက်အယှက်ဖြစ်သွားစေနိုင်တယ်ဒါကြောင့်စီမင်းစည်းကမ်းတွေအညီဆောင်ရွက်ကြဖို့လိုမယ်ဆိုတဲ့ဥစ္စာကိုပြောတယ်နောက်တစ်ခုကအခုအရင်တုန်းကအတိုက်အခံအနေထားမျိုးနဲ့ရှိတာနေပြီးတော့အခုဆိုရင်စီမံခန့်ခွဲခွင့်ကိုရတဲ့အခါမှာနောင်စီမံခန့်ခွဲခွင့်ဆက်ပြီးတော့ရဖို့ဆိုရင်ပြည်သူတွေကိုယ်တိုင်ကယုံယုံကြည်ကြည်နဲ့ကြည်ကြည်ပြုပြုအာဏာပေးအပ်ခြင်းတာဝန်ပေးအပ်ခြင်းရှိပါမှအစိုးရအနေနဲ့ဆိုရင်လည်းအောင်မြင်အောင်ဆောင်ရွက်နိုင်မှာရှိတယ်။ဒါကြောင့်မို့လို့ပြည်သူတွေကနောက်ထပ်တာဝန်ပေးအပ်တဲ့နေရာမှာယုံကြည်မှုနဲ့ကြည်ကြည်ပြုပြုပေးအပ်နိုင်တဲ့အစီအမျိုးဖြစ်အောင်ပါတီဝင်နေနေနဲ့ဆောင်ရွက်ကြဖို့လိုတယ်ဆိုတာလေးကိုပြောပြတာပါ
။ဟုတ်ကဲ့။အန်ကယ်အခုကဝင်းကြီးချုပ်တွေကဒီလွတ်တော်ဥက္ကဋ္ဌပါဝင်ဒီပါတီကိုယ်စားလှယ်တွေလည်းတက်ရောက်တဲ့အခါကျတော့ဒီအခုလက်ရှိအာဏာရပါတီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပေါ့နော်ဒီပြည်နယ်နဲ့တိုင်းပြည်သီးမှာရှိနေတဲ့ဒီလုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးတော့ဘလို့မျိုးလှုပ်ထုပ်လုပ်နည်းတွေနဲ့လုပ်ရမယ်ဆိုတဲ့ဟာပေါ့နော်ဒီအစည်းအဝေးမှာဆွေးနွေးဖြစ်တာရှိပါလေအန်ကယ်
ဟုတ်တယ်အခုကြတော့နေမီလူတိုင်းနဲ့တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကိုကူစားပြုတဲ့ဗဟိုကော်မတီတွေကနေပြီးတော့တက်ဆိုင်ရာအလုံးမှုဆောင်အဖွဲ့တွေကတက်ဆိုင်မှာရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေညှိနှိုင်းပြီးတဲ့အခါမှာတက်ဆိုင်ရာနေမီအသီးသီးရဲ့နိုင်ငံရေးဆိုင်ရာအတွေ့အကြုံတွေကိုအကြံပြုချက်တွေနဲ့အစီရင်ခံစာတွေတင်တာလေတင်တော့အဲ့ဒီအစီရင်ခံစာတွေကိုမနေ့ကလောက်ကြတဲ့အခါကျတော့ CC ရအစည်းအဝေးကိုထိုင်ပြီးတဲ့အခါကျတော့ဘာတွေလုပ်ဖို့လိုမလဲဘာတွေကိုပြင်ဆင်ဖို့လိုမလဲဆိုတဲ့ဟာတွေကိုအကောင့်တွေပို့ဖို့ရတယ်ကျင်းလာကြမှာပေါ့နော်။ဒီကမှာတိုင်းဒေသကြီးတချို့ဝင်ကြုတ်ပြီးတာဗဟိုကော်မတီထဲမှာပါတာလည်းရှိတယ်မပါတာလည်းရှိတယ်လေ။အဲ့တော့ဗဟိုကော်မတီထဲမှာပါတဲ့လူကဒါတကယ်တမ်းကျတော့အုပ်စုရေးရအစီရင်ခံစာတော့မဟုတ်ဘူး။ပါတီရဲ့ဗဟိုကော်မတီရဲ့ဗဟိုကော်မတီအဖွဲ့ဝင်တွေရဲ့အစီရင်ခံစာပဲ။ဒါမျိုးအဲ့ဒီနေရာမှာလွှတ်တော်ကိုယ်စားလှယ်တွေကအလုံးမှုဆောင်အဖွဲ့တွေကစီနိုင်တိုင်ပင်ပြီးတော့ကိုယ့်ရဲ့နေမည်အသီးသီးရဲ့အခြေအနေကိုအခုငញ្ញရင်းနဲ့ပတ်သက်ပြီးတော့ကောနေမည်မှာအခုရင်းဆိုင်နေရတဲ့လူတွေ့ကြုံနေရတဲ့အခြေအနေနဲ့ကောနောက်ပါတီပြင်းဆိုင်ရာဆောင်ရွက်မှုအခြေအနေနဲ့ကောဒါတွေကိုသူအစီရင်ခံစာတွေအတိအကျတင်ကြတာပဲဒီနေ့ကတော့လေ
ဟုတ်ကဲ့အန်ကေအဲ့တော့မနေ့ပြန်မှာရောဗားလေးများလုပ်ဖို့အစီအစဉ်ရှိပါလဲအန်ကေဦးအောင်ကြည်ညို
ဒီနေ့ကတော့ဗဟိုကော်မတီကလည်းပဲအစီရင်ခံစာတင်တယ်လေ
ဟုတ်ကဲ့
အဲ့လုံမှုဆောင်ဖွဲ့ရလည်းအစီရင်ခံစာတင်တယ်လူမှုထောက်ကူဖွဲ့ရလည်းအစီရင်ခံစာတင်တယ်အဲ့တိုင်းရဲ့ပြည်နယ်အသီးသီးကလာတဲ့တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကစီစီကလည်းအစီရင်ခံစာတွေတင်တယ်အဲ့ဒီအစီရင်ခံစာတွေကိုမနေ့ထင်ကြတဲ့ခါကျတော့ဒါစီစီကဒီအစီရင်ခံစာတွေပေါ်မှာမသိတော့စီစီကစီဝေးထိုင်ရမှာပေါ့နော
်ဟုတ်ကဲ့ပါ
စီဝေးထိုင်ပြီးတဲ့ခါကျတော့ဒါလည်းနဲ့ပတ်သက်ပြီးတော့ပြန်လဲရှင်းလင်းလာတယ်အဆုံးဖြတ်ပြုတာလေးကိုပြန်ချပေးမှာပေါ့
ဟိုအန်ကယ်လေးတဘာပတိမေခွန်းနဲ့မှာပြောဆိုသွားတာရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရှေ့ဆက်ပြီးတော့မှဆောင်ရွက်ရမယ့်ဒီစိန်ခေါ်မှုတွေအခက်အခဲတွေရှိတယ်ဒီပါတီဝင်တွေရောဒီအခုပါတီထဲမှာလက်ရှိတာဝန်ယူနေတဲ့သူတွေရောလှုပ်ဆောင်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးပြည်ပေးနေတာရှိပါလေအန်ကယ်
အခုဗဟိုကော်မတီတွေကိုပြန်လည်ပြီးတော့ စုဝေးကြပြီးတဲ့ခါကျတော့ကိုယ့်ရဲ့နေမြေဒီဒီမှာရှိနေတဲ့ဟိုအခြေအနေအရရက်ကိုအစီရင်ခံစာတွေတင်ခိုင်းပြီးတော့ဒီအစီရင်ခံစာတွေအပေါ်မှာမူတည်ပြီးတော့ကရှစ်ဆက်သွားရမယ့်အခါတွေမှာဟို action plan တွေဘာတွေလုပ်ဖို့လိုမလဲအကြံပြုစရာတွေဘာတွေလုပ်ဖို့လိုမလဲပြင်ဆင်စရာတွေဘာတွေလုပ်ဖို့လိုမလဲဘယ်ဟာတွေကသတိထားပြင်ဆင်ရမလဲဆိုရင်အချက်လက်တွေကိုတိရှိနေအောင်လုပ်တဲ့ပါတီရဲ့ပုံမှန် procedure ရလုပ်တဲ့အစီအွေပါပဲကွယ
်ဟုတ်ကဲ့ပါရှင်အန်ကယ်ဥအောင်ကြည်ညိုဖြည့်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
ကောင်းပါပြီဗျာမဆုမုံကြီး
LD Party Board Committee ဝင်ဦးအောင်ချီညွန့်ကိုမဆုမုံကဆက်သွယ်မြန်မြန်ခဲ့တာဖြစ်ပါတယ်